ထိုင်းမြန်မာနယ်စပ်ထပ်ပြည်နယ်ကနေပြီးတော့မြန်မာနိုင်ငံကရင်ပြည်နယ်မြဝတီမြို့ဘက်ကိုပို့မဲ့စစ်သုံးလက်နက် AK-47 စနစ်လက်တဇောင်ရမ်းနဲ့မဲလမတ်မြို့နယ်တွေမှာထိုင်းအာဏာပိုင်တွေကသိမ်းဆီးမိခဲ့ပါတယ်။ဒီလက်နက်တွေကိုမြန်မာနိုင်ငံဘက်ခြမ်းကိုတရားမဝင်ပို့ဆောင်မှုကြိုးပမ်းမှုမှာပတ်သက်နေတဲ့မြန်မာနိုင်ငံသားစောအောင်စန်းထွေးအပါအဝင်3ဦးကိုဖမ်းဆီးထားတယ်လို့လည်းထိုင်းရဲမှုကသတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။သတင်းပြည်ဆောင်ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံကရင်ပြည်နယ်ရဝတီဘက်ကိုပို့ဆောင်မဲ့စစ်သုံးလက်နက်တွေကိုထိုင်းနိုင်ငံအတွင်းပိုင်းကနေနယ်စပ်မြို့နယ်တစ်ခုဖြစ်တဲ့တပ်ပီနယ်တွေကမဲလမတ်မြို့နယ်အထိ GND Express Parcel ပို့ဆောင်ရေးကုမ္ပဏီဝန်ဆောင်မှုနဲ့ Parcel ထုတ်ပြီးပို့ဆောင်ခဲ့တာဖြစ်ပါတယ်။ Parcel ထုတ်အလေးချိန်ကတာမန်ထက်ပိုလေးနေတဲ့အတွက် Parcel ပို့တဲ့ကုမ္ပဏီကသင်္ကာမကင်းဖြစ်တာကြောင့်တက်ဆိုင်ရာအာဏာပိုင်တွေကိုအကြောင်းကြားသတင်းပေးခဲ့ရတာလေအီပီလာ၄ရက်နေ့ကလက်နက်9လက်ကိုဖမ်းမိခဲ့ပါတယ်ဒီနောက်လက်နက်တွေကိုလက်ခံသိမ်းယူတဲ့သူတွေရဲ့နေအိမ်ကိုဆက်လက်စုံစမ်းရတာလေလက်နက်စုစုပေါင်း12လက်ကိုဖမ်းဆီးခဲ့ကြောင်းထိုင်းအာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့ပါတယ်လက်နက်တွေဖမ်းမိတာနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲမှာပြည်နယ်ရဲချုပ်အခရာဒက်ဖီမွန်စရီကအခုလိုပြောဆိုသွားပါတယ်လက်နက်တွေနဲ့အတူလက်နက်တွေယူပို့ဆောင်တဲ့တရားခဏ်တွေကိုဖမ်းမိပါတယ်။ပါဆယ်ပို့နေတဲ့ကုမ္ပဏီကိုတုံးပြီးတရားမဝင်လက်နက်တွေပို့ဆောင်ဖို့ကြိုးစားတာဖြစ်ပါတယ်။တရားခဏ်စောအောင်စန်းထွေးနေထိုင်နေတဲ့နေအိမ်ကိုရှာဖွေရင်းနဲ့နောက်ထပ်လက်နက်တွေပါဖမ်းဆီးခဲ့ပါတယ်။အဓိကလက်နက်ပွဲစားတွေကိုလည်းဆက်လက်ဖော်ထုတ်သွားပါမယ်ဆိုပြီးပြောသွားတာပါ။ဖမ်းမိတဲ့လက်နက်တွေကိုမြောက်ရီမြို့မှာနေထိုင်နေတဲ့ကရင်လက်နက်ကိုင်အဖွဲ့ဝင်တဦးထံကိုပေးပို့ဖို့လှုံ့ဆော်နေတာဖြစ်ကြောင်းအရင်တုန်းကလည်းအခုလိုမျိုးပါဆယ်ဝင်ဆောင်မှုနဲ့မြောက်ရီဘက်ကိုပို့ဆောင်ပေးခဲ့ကြောင်းဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားစောအောင်စန်းထွေးကဝန်ခံထွက်ဆိုတယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ3ရက်နေ့တုန်းကလည်းမင်းဆောင်မျိုးမဟာဝံစီရင်စုမဲ့ကိုကင်းကြီးရွာရက်ွက်လေးအပိုင်းဆောင်ရင်းမြင့်ဤကမြက်တော်တွေထဲမှာတနက်အစ်စ်9လက်နဲ့မှန်ဘလူးတစ်ခုပိုင်ရှင်နဲ့ဖမ်းဆီးရမိတယ်ဆိုပြီးထိုင်းနယ်ခြားဆောင်တပ်ကလည်းသတင်းထုတ်ပြန်ခဲ့ပါတယ်။ထိုင်းနိုင်ငံဘက်ကလက်နက်မှောင်ကိုတွေကနေဒုစရိုက်လုပ်ငန်းတွေလုပ်နေတဲ့အဖွဲ့တွေစီလက်နက်တွေတရားမဝင်ရောင်းချပို့ဆောင်မှုတွေလည်းအရင်ကရှိခဲ့ပူးပါတယ်ရှင်။